အလုရှင်ကနေလုပ်သမားတွေကိုအတိပြုအကြောင်းကြားခြင်းရှိပဲနဲ့ရုပ်တရက်စက်ရုံကိုပိတ်ပစ်ဖို့စီမံခဲ့တာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့တော်ခန့်မှန်းရှိမှာဩဂုတ်လ22ရက်နေ့နေ့လယ်ပိုင်းကစပြီးတော့ဆန္ဒပြနေကြတဲ့အလုသမားတွေနဲ့အလုရှင်ကြားအလုသမားဝန်ကြီးဌာနကတာဝန်ရှိသူတွေဝင်ရောက်ကြားဝင်ဆောင်ရွက်ပေးမှုကြောင့်အခုပြေလည်သွားပြီလို့သိရပါဗျ။နှစ်ဖက်ပြည်လဲမှုကြသွားပြီဖြစ်တဲ့အတွက်အလုပ်သမားတွေကလည်းသူတို့ရဲ့တပိတ်စခန်းကိုပြန်လည်ရုပ်သိမ်းလိုက်ပါပြီ။အပြည့်စုံကိုရန်ကုန်ကနေဝိုင်းတော်သားကိုဇော်ဝင်းလှိုင်ကသတင်းပေးပို့ထားပါရခင်ဗျာ
။ဟုတ်ကဲ့ပါ။ရန်ကုန်မြို့မြို့တော်ခမရှိမှာတပိတ်စခန်းဖွင့်ဆန္ဒပြနေကြတဲ့ဟုံရှင်အေးကန်းဆက်ယုံအလုပ်သမားတွေရဲ့တောင်းဆိုချက်တွေပြည်လဲစေဖို့အေးကန်းဆက်ယုံပိုင်ရှင်တဲ့အလုပ်သမားကောင်းဆောင်တွေအကြားအလုပ်သမားဝန်ကြီးဦးစုံမင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဒီကနေ့ညနေပိုင်းမှာကြားဝင်ဆက်ဆက်ပေးခဲ့တဲ့အတွက်ပြည်လဲသွားပြီလို့အလုပ်သမားဦးစည်းဌာနဒုတိယညွှန်ကြားရေးမှူးဦးကျော်ယူကပြောပါတယ်။
ဟာညနေ6နာရီခွဲမှာအလုသမား6ယောက်နဲ့အလုရှင်နဲ့ဒီကညနေဖွဲ့တွေပေါ့လေတိုင်းဝင်ကြီးတို့ရောနော်ဟိုရဲကုတ်ကဲဖွဲ့တွေရောအော်ညနေဖွဲ့တွေရောအပေါ်လုံးညနေလို့ပြီးသွားပြီလေအားလုံးချုပ်ပြီးပြီလေဆက်ရောလုံးဝအပီးပိတ်လိုက်ရတယ်လေအပီးပိတ်လိုက်တော့ပိုင်ရှင်ကနေပြီးတော့နော်အပီးဖိတ်တယ်ဆိုတော့ပိုင်ရှင်ကိုယ်တိုင်ပြညာပေးရင်တို့လက်ခံတယ်နော်အဲ့တဘောပဲ
အေးကန်းဆက်ရုံအနေနဲ့နောက်ထပ်လက်ပတ်နိုင်တော်ခြင်းမရှိတဲ့အတွက်ဆက်ရုံကိုပိတ်တော်မှာဖြစ်တဲ့အတွက်ဥပဒေနဲ့အညီအလုပ်သမားတွေကိုဆက်ယုံပန်ရှင်ဘက်ကရောချင်းပေးတော့မှာဖြစ်တယ်လို့ဆိုပါတယ်
။အဲ့ဒါကဥပဒေတိုင်းပဲကွ။နော်ဥပဒေဆိုတာကဟိုလုပ်တဲ့ဘလောက်ရှိရင်ဘလောက်။နော်အဲ့ဒါတကူးချင်းတကူးချင်းတွက်ချက်ပြီးတော့လောက်ကကြံငွေနဲ့အဲ့ဒါပေးမှာပါ။အဲ့ဒါမနေ့ပြန်မနေ့9နာရီတကူးစိတ်ကန်းဆက်မှုဆုံးခဏောက်ခမ်းမှာမှာပေးမယ်နော်။ညနေညနေပြန်ပြီးဖွဲ့ရှင်းမှောက်မှာတုံးတုံးမလဲပေါ့နော်။အစိုးရရောဒီအလုပ်သမားကိုယ်စားလှယ်တွေရောနော်အဲ့ဒီအလုပ်ရှင်ရောပေါ့နော်။
အလုသမားတွေအခုလိုအလုပ်ပြုတ်ကြပြီဆိုရင်အလုသမားတွေအလုပ်ပြန်ရဖို့အလုသမားဝန်ကြီးဌာနကလည်းတန်းနိုင်သလောက်ကူညီဆောင်ရွက်ပေးနေတဲ့အကြောင်းဥကျော်ယူကဆက်ပြောပါတယ
်ကျွန်တော်တို့ကဟိုအရင်ထွက်ဟိုထွက်သွားတဲ့124ယောက်လေအဲရုပ်ရည်ယူရတဲ့124ယောက်လည်းပဲသူတို့နဲ့ပတ်သက်ပြီးတော့ဂျန်နယ်ဆက်ဝင်ကလိုအပ်လိုအပ်မယ်ဆိုပြီးစီစိတ်ချပူပေးဖို့ပေါ့နော်စီစဉ်ပေးတယ်အခြားအလားတူဆက်ဝင်တွေလည်းအဲ့လိုပဲလုပ်ပေးပါတယ်ဆက်ဝင်တွေကအလုပ်ရပြီဆိုရင်အဲဂျန်နယ်ဆက်ဝင်ကနေပြီးတော့ဆက်ဖို့ဆောင်ကော်မတီရောက်ပါတယ်တို့ခေါ်ပြီးတော့အဲဒီလိုပေါ့နော်အလုပ်လေးတွေလိုတဲ့ဘယ်ရောကဘယ်လောက်လိုလဲဘယ်ရောကဘယ်လောက်လိုလဲတို့ဆက်တွေ့ပြီးတယ်ပေါ့တို့အဖွဲ့တွေလည်းဆက်တွေ့ပြီးမှာပါ
အလုပ်ရှင်ဘက်ကလူအများရှင်မှာလက်မမထိုးလို့ဘူးလို့ပြောတာကြောင့်လက်မထိုးတဲ့နေရာမှာအခြေနှောင်နှေးမှုဖြစ်ခဲ့တာကလွဲလို့အားလုံးအဆင်ပြေချောမွေ့စွာပြီးဆုံးသွားပြီးအလုပ်သမားတွေလည်းတို့တပိတ်စခန်းကိုပြန်လည်ရုပ်သိမ်းလိုက်ကြပြီဖြစ်ပါတယ်အလုပ်သမားတွေအစောပိုင်းကတောင်းဆိုထားတဲ့အချက်တွေကိုတော့ဆက်ရုံအလုပ်သမားတူဖြစ်တဲ့ကိုကျော်ကြီးက VOE ကိုရှင်းပြပါတယ
်။ကျွန်တော်ကတပိုင်းတောင်းဆိုတဲ့တကောစေကဟိုကြီးကြီးကဆက်ရုံပိတ်သိမ်းခြင်းကိုအလုပ်သမားများကရှင်းရှင်းလင်းလင်းသိကြပါတယ်။ဒါပဲပြောတာလား၊ယာယီပိတ်တယ်လား၊ဒေဝါဒီခန္ဓာလားနော်။အလုပ်ရှင်အလုပ်သမားရှင်းမှလာရောက်ပြင်ရှင်းပေးရပြည့်။ရေလုံငန်းပြီးအပိုင်ပိတ်သိမ်းရင်စိုးရအာဏာပိုင်များလည်းတာဝန်ယူပေးရမယ်။ဘယ်အမီနဲ့ပဲလုပ်လို့ရေလုံငန်းဆက်လုပ်ရင်ဒီအလုပ်သမားများကိုအလုပ်ဆက်ခံပေးရန်ဒါပေါ့ဗျ။
အလုရှင်ဘက်ကအကြောင်းပြချက်တစုံတရာမရှိဘဲရုတ်တရက်ဆက်ယုံကိုပိတ်ပစ်တော့မယ့်အကြောင်းအခုလအစောပိုင်းတော့ကဆက်ယုံတွင်စကားအသိပေးခဲ့တယ်လို့အလုသမားတဦးကလည်းပြောပြပါဗျ
။ဒီလ၄ရက်နေ့ကနေပြီးတော့ကျမတို့အလုဆက်ပြီးတော့ဒီကိုလာပိုင်းပေါ့နော်၄ရက်နေ့ကကျမတို့အလုဆက်ဝင်ခဲ့တယ်၁၇ရက်နေ့ဆက်ရက်နေ့ထိပေါ့နော်၁၃ရက်နေ့မှာသူတို့ကကျမတို့အလုဖြုတ်ပါတယ်ဆိုပြီးတော့အလုဖြုတ်တဲ့စာရွက်ကိုလာကတ်တယ်။အဲ့ဒါလူမြင်ခွင့်မှာမဟုတ်ပါဘူးကျမတို့ရှိတဲ့နေရာတိုင်းမှာကျမတို့အလုဖြုတ်တယ်ဆိုပြီးလာကတ်တယ်။ရော်ချေးယူပြီးထွက်သွားဖို့ပေါ့နော်။ကျမတို့၁၆ရက်နေ့မှာရော်ချေးပြီးတော့ဆက်ယုံအပြင်ထွက်ပြပါဆိုပြီးတို့ကလာကတ်တဲ့ကြောင့်မို့ကျမတို့ကဒီလိုမျိုးလာလောက်ကြတာပါ။အာကျမတို့ကယူတဲ့သူမဟုတ်တော့မသိပါဘူး။ရော်ချေးကတော့တို့ကတော့ပြောတာရယ်ဥပဒေပါပေါ့နော်။ရော်ချေးပေးမယ်လို့တော့ပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာအလုသမားယုံကတာဝန်ရှိသူတွေလာရောက်ဖြည့်ရှင်းပေးဖို့အလုသမားတွေဘက်ကနေအချင်းချင်းတောင်းဆိုခဲ့ပေမဲ့လည်းတစုံတရာကူညီလှုပ်ဆောင်ပေးခဲ့ခြင်းမရှိဘူးလို့အလုသမားတွေဘက်ကအစောပိုင်းတုန်းကပြောခဲ့တာပါ။ဒါကြောင့်ဒီကိစ္စကိုသက်ဆိုင်ရာတာဝန်ရှိသူတွေဝင်ရောက်မဖြေရှင်းမချင်းဆက်လက်ဆန္ဒပြသွားမယ်ဆိုပြီးအလုပ်သမားတွေကညလုံးပေါက်မြို့တော်ခမရှိမှာဆန္ဒပြနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမကြသေးခင်ကစတင်ပြီးတဖြည်းဖြည်းချင်းအဖြစ်များလာနေတဲ့အလုပ်ရှင်အလုပ်သမားပြဿနာတွေနဲ့ပတ်သက်လို့တချို့ကိစ္စတွေမှာအာဏာပိုင်တွေဘက်ကအလုပ်သမားတွေဘက်ကယက်တီပေးခြင်းမရှိဘူးဆိုတဲ့အမြင်မျိုးအလုပ်သမားတွေကြားထဲမှာထွက်ပေါ်နေတယ်လို့စစ်ရုံအလုပ်သမားတို့ဖြစ်သူကိုမင်းမင်းကလည်းပြောပါတယ
်။အဓိကတော့ကျွန်တော်တို့အာဏာပိုင်တွေကျွန်တော်ပြောချင်တယ်ကိုဘာကိစ္စပြောချင်တာလဲဆိုလို့ချင်းကျွန်တော်တို့အလုပ်သမားတွေကအလုပ်သမားနဲ့အညီအလုပ်သမားတွေနဲ့အညီဥပဒေကိုလည်းလေးလေးစားစားကျွန်တော်တို့လုပ်ခဲ့တယ်လှုပ်ဆောင်ခဲ့တယ်အတ္တရာကိုကျွန်တော်တို့ကကျွန်တော်တို့ကိုအသိမဲ့လည်းမပြုပေးဘူးအလုပ်ရှင်တွေဒီကျွန်တော်တို့အလုပ်သမားဥပဒေကိုချိုးပေါက်တော့အရေးမရှိဘူးကျွန်တော်တို့အလုပ်သမားတွေအလုပ်သမားဥပဒေကိုချိုးပေါက်လို့ချင်းချက်ချင်းအရေးယူခံရပါတယ်ဆရာမလို့ကျွန်တော်တို့ကအဓိကတော့နိုင်ငံတော်ကိုကျွန်တော်ပြောချင်တာကတော့ဘယ်လိုပြောမလဲတရားဥပဒေစိုးမိုးရေးဆိုတဲ့ဟာလေးကိုကအဲ့ဒါလေးကိုပြန်စဉ်းစားစေချင်တယ်ပေါ့တရားဥပဒေစိုးမိုးရေးဆိုတာလည်းတနေရာထဲမှာမစိုးမိုးပါနဲ့တနိုင်ငံလုံးတပြည်လုံးမှာတစ်ကမ္ဘာလုံးကိုစိုးမိုးစေချင်ပါတယ်ခင်ဗ
ျအခုဆန္ဒပြနေကြတဲ့ဟုံရှင်အေးကန်းဆက်ယုံမှာအလုပ်သမား200လောက်အလုပ်လုပ်နေကြတာဖြစ်ပါတယ်ခင်ဗျ